This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံထုတ်ဌာနရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း၈နာရီခွဲမှလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယိုအန်ယူဂျီအစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်
မြန်မာနိုင်ငံနိုင်ငံသားပေါင်းတဘာဝဘေးဆေးရနာဆင်ဘီရိုမာကင်ဝေးပြီးကိုစိတ်နှပြစမ်းမချမ်းသာဘေးကင်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီဖွယ်သားတွေကဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီနေ့2025ခုနှစ်ဧပြီလ23ရက်နေ့ဗီဒီယိုအန်ယူဂျီညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာဗီဒီယိုအန်ယူဂျီစစ်ရေးသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုအန်ယူဂျီသောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဧပြီလ23ရက်နေ့ညပိုင်းမှာတင်ပြပေးမယ့်ဗီဒီယိုအန်ယူဂျီရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီးရီးသတင်းအနေဖြင့်မန်းယော်မြို့နယ်မှာမပေါက်ကွဲသေးတဲ့လက်နက်ကြီးကြီးကိုယူဆော့ရာကပေါက်ကွဲပြီးတဦးသေဆုံးကတဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်တောင်ပြည်တက်မဟာ6နယ်မြေမိုင်းယော်မြို့နယ်လွယ်လင်းကျေးရွာအုပ်စုမန်ကန်ရွာကမျိုးသားနှစ်ဦးဟာမပေါက်ကွဲသေးတဲ့လက်နက်ကြီးကြီးကိုယူဆော့ရာကပေါက်ကွဲခဲ့တာကြောင့်တဦးသေဆုံးပြီးတဦးထိခိုက်ဒဏ်ရာရသွားတယ်လို့ PSLF TNLA သတင်းနှင့်ပြန်ကြားရေးဌာနကဒီနေ့ဧပြီ23ရက်မှာထုတ်ပြန်ပါတယ်မန်ကန်ရွာကမျိုးသားနှစ်ဦးဟာဧပြီလ18ရက်နေ့နေ့လယ်2နာရီခွဲခန့်အချိန်ကပျောက်ဆုံးနေတဲ့နွားကိုလိုက်လံရှာဖွေရာကမပေါက်ကွဲသေးတဲ့လက်နက်ကြီးကြီးတစ်လုံးတွေ့ရှိခဲ့တယ်လို့ဆိုပါတယ်အဲ့ဒီလက်နက်ကြီးကြီးကိုယူဆော့ရာကပောက်ကွဲရာအသက်45နှစ်အရွယ်ရှိတဲ့ဖခင်ဖြစ်သူတေဆုံးကအသက်18နှစ်အရွယ်ရှိတဲ့သားဖြစ်သူကထိခိုက်ဒဏ်ရာရခဲ့တယ်လို့အသိပေးပါတယ်အခင်းဖြစ်နေရာကိုတအောင်းပြည်မြို့နယ်ရဲတပ်ဖွဲ့ကတွားရောက်စစ်ဆေးခဲ့ပြီးတေဆုံးသွားသူတွေကိုဒေသခံတွေနဲ့အတူတေဆောင်ကမိတချိုပေးခဲ့ပြီးဒဏ်ရာရခဲ့တဲ့သားဖြစ်သူကိုဆေးကုသနိုင်ဖို့ဆေးရုံပို့ဆောင်ပေးခဲ့တယ်လို့ PSLF TNLA သတင်းနှင့်ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်မင်းလအပိုင်းပဲခူးယုံမပေါ်တက်လာတဲ့စစ်တပ်စစ်ကြောင်းကစစ်သားနှစ်ဦးကိုဖမ်းမိရာမှာတနက်လူပြီးထွက်ပြေးတဲ့အတွက်ပြစ်ခတ်ရှင်းလင်းတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းအနောက်ခြမ်းတယောရီခရိုင်နယ်ကမင်းလမြို့နယ်အပိုင်းပဲခူးယုံမပေါ်တက်လာတဲ့စစ်တပ်စစ်ကြောင်းကစစ်သားနှစ်ဦးကိုဖမ်းဆီးရမိခဲ့ရာမှာတနက်လူပြီးထွက်ပြေးသွားတာကြောင့်ပြစ်ခတ်ရှင်းလင်းလိုက်ရတယ်လို့တယောရီခရိုင်တပ်ရင်း3802တပ်ခွဲ3ကဒီနေ့ဧပြီ23ရက်မှာထုတ်ပြန်ပါတယ်။ပဲခူးယုံမပေါ်တက်လာတဲ့စစ်တပ်စစ်ကြောင်းကိုတာယာဝတီခရိုင်တရင်3802တက်ခွဲ3ကရဲဘော်တွေမတ်လ30ရက်နေ့ညနေ9နာရီခန့်အချိန်မှာကြားဖြတ်တိုက်ခိုက်နိုင်ခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တွေဖျို့ဖျဲနဲ့စမ်းဘုတ်ရွာဘက်စုတ်ခွာထွက်ပြေးသွားတယ်လို့ဆိုပါတယ်။အဲ့ဒီလိုဖျို့ဖျဲနဲ့စုတ်ခွာထွက်ပြေးသွားတဲ့စစ်တပ်စစ်ကြောင်းတွေကတပ်သားနှုတ်ဦးဟာထွက်ပြေးချိန်မှာကြာကြံခဲ့တဲ့ဖုံးတွေရှာဖို့မတ်လ31ရက်နေ့မနက်9နာရီခန့်အချိန်မှာကျုံကုန်းကျေးရွာဘက်ထွက်လာတဲ့အတွက်တော်လိုင်းရဲဘော်တွေကအရှင်ဖမ်းဆီးရမိခဲ့တာလို့သိရပါဗျ။ဖမ်းဆီးရမိတဲ့စစ်သားနှစ်ယောက်ကိုစစ်ဆေးမေးမြန်းပြီးဂျနီဗာကွန်ဗင်းရှင်းအတိုင်းထိန်းသိမ်းထားဖို့နောက်တန်းစခန်းကိုခေါ်လာချိန်မှာတော်လိုင်းရဲဘော်တွေရဲ့တနက်ကိုလူယူထွက်ပြေးတာကြောင့်လိုက်လံပစ်ခတ်ဖမ်းဆီးရာကြီထိမှန်တေဆုံးသွားတယ်လို့တာယာရီခိုင်တရင်3802တက်ခွဲ3ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီတပ်ကိုတိုက်ခိုက်ပြီးချိန်ဟာအယက်သားပြည်သူတွေငလင်ဘေးကြောင့်ဒုက္ခရောက်နေတဲ့အချိန်ဖြစ်တာကြောင့်အခုမှသတင်းထုတ်ပြန်ရတာဖြစ်တယ်လို့သိရပါတယ်မင်းလားမြို့နယ်မှာမနေ့ဧပြီလ22ရက်နေ့ကလည်းတော်လိုင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားထိတွေ့တိုက်ပွဲတွေဖြစ်ခဲ့တာကြောင့်အကြမ်းဖက်စစ်တပ်ကတော်လိုင်းတပ်ဖွဲ့တွေရှိမဲထင်တဲ့နေရာတွေနဲ့အယက်သားပြည်သူတွေနေထိုင်ရာကျေးရွာတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့လည်းသိရပါတယ်ခင်ဗျာဆလဘီအပြစ်ခတ်ရက်စဲသည်ဟုကြေညာသည့်စစ်ကောင်စီကပအိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်၏ဌာနချုပ်ဧရိယာရှိရွာများနှင့် နောင်ထောင်ကျေးရွာကိုလက်နက်ကြီးများဖြင့်ပစ်ခတ်တိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ဧပြီလကုန်အထိအပစ်ခတ်ရက်ဆဲထားတယ်လို့ကြေညာထားတဲ့စစ်ကောင်စီဟာပုဂ္ဂိုလ်မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ၏ဌာနချုပ်ဧရိယာအားလက်နက်ကြီးဖြင့်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဧပြီလ22ရက်နေ့နနက်8နာရီမှ17နာရီအထိမည်သည့်တိုက်ပွဲဖြစ်ပွားခြင်းစစ်ရေးလှုပ်ရှားခြင်းမှမရှိဘဲစစ်ကောင်စီက PNLO ဌာနချုပ်ဧရိယာရှိကျေးရွာများနှင့်နောင်ထောင်ကျေးရွာကိုလက်နက်ကြီးများဖြင့်ပစ်ခတ်တိုက်ခိုက်ခဲ့ခြင်းဖြစ်တယ်လို့ဆိုပါတယ်။စစ်ကောင်စီနှင့်စစ်ကောင်စီလက်အောက်ခံ PNO ပြည်သူစစ်သည်လွယ်ချဲကျေးရွာဖုန်ကြီးကျောင်းနှင့်နောင်ကျောကျေးရွာတွင်တက်ဆွဲထားက PNLO ဌာနချုပ်အနီးရှိကျေးရွာများနှင့်နောင်ထောင်ကျေးရွာကိုဟာဝေဇာလက်နက်ကြီးများဖြင့်စဲချိန်ထက်မနည်းပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ယင်းတိုက်ခိုက်မှုအတွင်ပြည်သူလူထု၏နေအိမ်များထိခိုက်ပျက်စီးမှုရှိခဲ့ကာစစ်ကောင်စီသည်ယခင်တွင်လည်း PNLO ဌာနချုပ်ဧရိယာကိုလက်နက်ကြီးများ Jet Fighter လေယာဉ်များဖြင့်တိုက်ခိုက်ခဲ့ပူပါတယ်ခင်ဗျာ။ဆလဘီအင်းတော်မျိုးသိန်းတိုက်ပွဲမှပြန်လာသည့်ရဲဘော်များအားပြည်သူများမှအောင်သပြေများဖြင့်ဂုဏ်ပြုကြိုဆိုတဲ့သတင်းကိုတင်ပြပေးပါမယ်။အင်းတော်မျိုးသိန်းတိုက်ပွဲမှပြန်လာသည့် ABSDF အမှတ်3စစ်ကြောင်းအမှတ်14တပ်ရင်းရှိရဲဘော်များအားပြည်သူများမှအောင်သပြေပန်းများဖြင့်ဂုဏ်ပြုကြိုဆိုခဲ့ကြပါသည်။ရှစ်လဝန်းကျင်ကြာမြင့်ခဲ့သည့်အင်းတော်မျိုးသိန်းတိုက်ပွဲကို ABSDF အမှတ်1စစ်ကြောင်း ABSDF အမှတ်3စစ်ကြောင်းKPDF အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနလက်အောက်ခံတပ်ရင်းများအခြားသောမဟာမိတ်တပ်ပေါင်းစုများဖြင့်ပူးပေါင်းသိမ်းပိုက်ခဲ့ကြရာ2025ခုနှစ်ဧပြီလ9ရက်နေ့ညပိုင်းတွင်အပြီးသက်သိမ်းပိုက်နိုင်ခဲ့ခြင်းဖြစ်ပါသည်။အဆိုပါစစ်စင်ရေးတွင် ABSDF အမှတ်14တပ်ရင်းမှရဲဘော်တရဲသည် Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်မြင့်မြတ်စွာအသက်ပေးလှူသွားခဲ့ပါသည်ခင်ဗျာ။ဆလဘီပေါ်တာဆွဲခံရပြီးရှေ့တန်းရောက်လာတဲ့စစ်ကောင်စီတပ်သားတင်နှူ KNDF ထံအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်။စစ်မှုထမ်းဆောင်ဖို့ပေါ်တာဆွဲဖမ်းဆီးခံရပြီးရှေ့တန်းကိုရောက်လာတဲ့စစ်ကောင်စီတပ်သားတင်နှူလက်နက်ခဲယမ်းတွေနဲ့အတူအလင်းဝင်လာတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ကဒီနေ့ဧပြီ23ရက်မှာထုတ်ပြန်ပါတယ်။အဲ့ဒီစစ်ကောင်စီတပ်သားတင်နှူဟာစစ်မှုထမ်းတင်နှန်းအပတ်စဉ်ခွန်ကတင်နှန်းဆင်တွေဖြစ်ပြီးဧပြီလ20ရက်နေ့မှာလက်နက်နဲ့အတူထွက်ပြေးလာခဲ့ကြတာလို့ဆိုပါတယ်။စစ်တင်နံပေးပြီးဒီမော့ဆိုမြို့နယ်တဲကရှေတန်းစစ်မြေပြင်ကိုပို့ဆောင်ခံရတဲ့ခလာရ6တပ်ရင်းကတပ်သားတင်နှူးဟာ MA1 တလက် MA2 တလက်ယူဆောင်လာနိုင်ခဲ့တယ်လို့လဲ KNDF ကအသိပေးပါဗါးအခုလိုလက်နက်ခဲယမ်းတွေနဲ့အတူအလင်းဝင်လာတဲ့သူတွေကို KNDF ကစုချင်းငွေပေးထားပြီးကောင်းမွန်လုံခြုံစွာစောင့်ရှောက်ထားတယ်လို့လဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်အင်အားရုတ်ရော့လာတဲ့စစ်ကောင်စီဟာ2024ဖေဖော်ဝါရီ10ရက်နေ့မှာထုတ်ပြန်ထားတဲ့စစ်မှုထမ်းဥပဒေနဲ့အရသာပြည်သူတွေကိုအတင်းအကျပ်စစ်မှုထမ်းစရင်ကောက်ယူကာစစ်မှုထမ်းခိုင်းတာပေါ်တာဆွဲတာတွေလှုပ်ဆောင်နေပြီးစစ်တင်နန်းပေးကရှေ့တန်းစစ်မြေပြင်ကိုချက်ချင်းပို့ဆောင်နေတယ်လို့ KNDF ကဆိုပါတယ်စစ်ကောင်စီအနေနဲ့အင်အားချိနဲ့လာမှုနဲ့အတူအတင်းအဓမ္မတပ်သားစုဆောင်တာတွေပုံမှန်လှုပ်ဆောင်လာတာကြောင့်ပြည်သူလူထုအနေနဲ့အထူးသတိထားပြီးသွာလာကြဖို့တင်အကျက်ခေါ်ဆောင်ခံရပြီဆိုရင်လဲနီးစက်ရတော်လိုင်းအဖွဲ့တွေနဲ့ဆက်သွယ်နိုင်ဖို့အချက်လက်တွေမှတ်သားထားပြီးဆက်သွယ်ကြဖို့ KNDF ကတိုက်တွန်းထားပါတယ်ခင်ဗျာယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ရန်သူများအုံပြုသွာလာလျက်ရှိသည့်တဝဲမြစ်ကြောင်းအတွင်းစစ်ဆေးဆောင်ရွက်မှုများပြုလုပ်ပါကလိုက်နာကြရန်အတိပေးကြေညာတဲ့သတင်းကိုတင်ပြပေးပါမယ်ရန်သူများအုံပြုသွာလာလျက်ရှိသည့်တဝဲမြစ်ကြောင်းအတွင်းစစ်ဆေးဆောင်ရွက်မှုများပြုလုပ်ပါကလိုက်နာကြရန်ဧပြီလအတွင်းမှာလောင်းလုံးပါကဖားကအသိပေးကြေညာပါတယ်။တဝဲမြစ်ကြောင်းအတွင်းဖြတ်တန်းသွာလာနေသည့်မြည်သည့်ရေရင်အမျိုးအစားမဆိုမြစ်ကြောင်းအတွင်းရန်သူများနှင့်ရောရှက်သွာလာလျက်ရှိသည်ကိုတွေ့ရှိရတယ်လို့ဖော်ပြပါတယ်။သို့ဖြစ်၍လိုအပ်ချက်အရရှောင်းတခင်ဖြစ်စေအစဉ်တစိုက်ဖြစ်စေအချိန်မရွေးစစ်ဆေးမှုများပြုလုပ်သွားမည်ဖြစ်သည့်အတွက်စစ်ဆေးဆောင်ရွက်မှုများအားလက်ခံကြရန်လေးစားစွာဖြင့်အသိပေးအပ်တယ်လို့ဖော်ပြပါရခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နှင့်တာဂီတို့မှပေးပို့ထားတာဖြစ်ပါရခင်ဗျာ
စီးရီးသတင်းများကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုတခါပြည်တွင်းသတင်းများကိုလူဦးမွန်ကဖတ်ကြားတင်ပြပေးမှာဖြစ်ပါရခင်ဗျာ
မင်္ဂလာညချမ်းပါ2025ခုနှစ်ဧပြီလ23ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမှပါပထမအောင်ဆုံးတင်ပြပေးမယ့်သတင်းကတော့ပြည်တွင်းချင်းချင်းဆွေးနွေးပွဲတွေဖြစ်မြောက်အောင်တွန်းအားပေးနေတဲ့အပေါ်လေးနက်စွာစမ်းစစ်သုံးသပ်ကြဖို့ယာယီသမ္မတတိုက်တွန်းတဲ့သတင်းဖြစ်ပါတယ် ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေဖြစ်မြောက်အောင်တောင်းအပ်ပေးနေတဲ့နိုင်ငံတကာတိုင်ဝိုင်းအနေနဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေပေါ်ထားတဲ့သဘောထားကိုလေးနက်စွာစမ်းစစ်သုံးသပ်ကြဖို့ယာယီသမ္မတဒူဝါလက်ရှိလာကဧပြီလ22မှာပြုလုပ်တဲ့မြို့သားညီညွတ်ရေးအစိုးရ၏စနစ်မြင့်ဆောင်2025အစိုးရဖွဲ့အစည်းအဝေးမှာတိုက်တွန်းပြောကြားလိုက်တာဖြစ်ပါတယ်။မိမိတို့အစိုးရဟာစကိုင်းငလင်းကြီးလှုပ်ခတ်ပြီးမကြခင်မှာမိမိကိုယ်ကိုခုခံကာကွယ်ခြင်းမှပအပြစ်ခတ်ရစဲဖို့ပထမဆုံးကြေညာခဲ့တာလည်းဖြစ်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပြည်သူလူထုရဲ့အဓိကလိုလားချက်တွေကိုလစ်လျူမရှုဖို့တော့ကျွန်တော်တို့အားလုံးအာရုံစိုက်ကြရမှာဖြစ်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေဖြစ်မြောက်အောင်တွန်းအားပေးနေတဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လည်းစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေပေါ်ထားတဲ့သဘောထားကိုလေးနက်စွာစမ်းစစ်သုံးသပ်ကြဖို့ကျွန်တော်အနေနဲ့တိုက်တွန်းချင်ပါတယ်လို့ယာယီသမ္မတကပြောပါတယ်။ဒါအပြင်အစိုးရဖွဲ့ဝင်ချင်းချင်းအပြန်အလှန်ဝင်မြဖို့အပြန်အလှန်အထောက်အကူပြုကြဖို့နဲ့လက်တွေ့အကောင်အထည်ဖော်တဲ့လုပ်ငန်းစဉ်တွေမှာထိရောက်ဖို့မြန်ဆန်ဖို့မျှော်မြင်ရှိရှိလှုံ့ဆော်ကြဖို့ယာယီသမ္မတကပြောပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့နိုင်ငံတကာရဲ့အခင်းကျင်းတွေကိုကြိုတင်တက်ဆထားဖို့နဲ့ကြိုတင်ပြင်ဆင်ထားဖို့လိုအပ်တယ်လို့ပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းပဲဖြစ်ပါတယ်။နိုင်ငံတကာရဲ့အခင်းကျင်းတွေကိုကြိုတင်တက်ဆထားဖို့နဲ့ကြိုတင်ပြင်ဆင်ထားဖို့လိုအပ်တယ်လို့ဆိုရကက်ဘိနက်စည်းဝေးမှာပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းကပြောပါတယ်။အခုဆိုရင်တော်လိုင်းအင်အားစုတွေအနေနဲ့တော်လိုင်းရေးရှိခီးကိုနိုင်ငံရေးချင်းကပ်ပုံတွေကအလုံးစုံမတူညီနေကြတာကိုအားလုံးလည်းသတိထားမိမယ်ထင်ပါတယ်။ကျွန်တော်တို့ရဲ့တချို့သောမဟာမိတ်တော်လင်းအင်အားစုတွေအနေနဲ့စည်ရေးဖိအားပေးနိုင်အောင်ကြိုးပမ်းရင်နိုင်ငံရေးအရအင်ပြည့်အားပြည့်တစုတစည်းတဲ့အင်အားကောင်းကောင်းနဲ့တွားနိုင်မှုစဉ်းစားကြတာရှိသလိုတချို့မဟာမိတ်အင်အားစုတွေကလည်းအနာဂတ်ဖက်ဒရယ်ရေးပုံမအားဆိုင်ရင်နိုင်ငံတကာအခြေအနေတွေရှုထောင့်တွေကိုပုံမထည့်သွင်းစဉ်းစားပြီးတွားချင်ကြသူတွေလည်းရှိပါတယ်။နိုင်ငံတကာရဲ့ဖိအားကလည်းငလင်းကိုအကြောင်းပြုပြီးပုံမများပြားလာနိုင်ပွဲရှိပါတယ်။ခုဆိုရင်အာဆီယံဘက်ကတော့အင်တိုက်အားတိုက်စီမံဆောင်ရွက်လာတဲ့အခြေအနေတွေကိုတော့အားလုံးလည်းသိရှိပြီးဖြစ်ပါတယ်။နောက်ထပ်လာနိုင်မွေရှိတဲ့နိုင်ငံတကာရဲ့အခင်းအကျင်းတွေကိုလည်းကျွန်တော်တို့ဘက်ကကြိုတင်တွက်ဆထားဖို့နဲ့ကြိုတင်ပြင်ဆင်ထားဖို့လိုအပ်မှာဖြစ်ပါတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဒါ့အပြင်အစိုးရဖွဲ့ဝင်များအနေနဲ့အားဆိုင်ရမဲ့အလုပ်တာဝန်တွေများပြားလွန်းလာမှုအချိန်တွေလူတွေကိုတေချာစွာစီမံခန့်ခွဲပြီးတော်လင်းရှိခီးကိုကျန်းမာပေးခြင်းစွာဆက်လျှောက်နိုင်ကြစေရေးအတွက်လည်းစုမုံကောင်းတောင်းရင်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ရှင်။ဆလဘီစီယုံစုရဲ့လေရင်ပြန်တဲ့ရဟတ်ရဲ20ဒီပါတော်လိုင်းအင်အားစုကြောင့်ထိခိုက်ပျက်စီးသွားခဲ့ကြောင်းသမရယုံပြောရေးဆိုခွင့်ရှိသူပြောကြားတဲ့သတင်းကိုတင်ပြပေးပါအောင်မယ်။စီယုံစုရဲ့လေရင်ပြန်တဲ့ရဟတ်ရဲ20ဒီပါဟာတော်လိုင်းအင်အားစုကြောင့်ထိခိုက်ပျက်စီးသွားခဲ့ကြောင်းသမရယုံပြောရေးဆိုခွင့်ရှိသူဦးကျော်စောကပြောပါတယ်။ဧပြီလအတွင်းသတင်းဌာနတစ်ခုနဲ့တွေ့ဆုံမေးမြန်းကမ်းမှပြောကြားလိုက်တာပဲဖြစ်ပါတယ်။လေရင်ပြည့်လက်နက်မှနေရာအခက်အခဲရှိတဲ့တချို့နေရာတွေမှာဖြစ်နိုင်တယ်လို့တော်တော်များများမကာကွယ်နိုင်ခဲ့ဘူး။နောက်တစ်ခုကမြန်မာနိုင်ငံကအကျယ်ကြီးပဲစေုပ်စုလေရင်ပြန်တွေကတနိုင်ငံလုံးအနှံ့ပြန်တန်းနေကျွန်တော်တို့ခုခံနိုင်တဲ့လက်နက်ကတနည်းအားနဲ့တနည်းအားပို့ဆောင်ဖို့အခက်ခဲရှိတယ်လို့အကန့်အသတ်လည်းရှိတယ်။စည်ရင်အတိအကျတော့မဟုတ်ပေမဲ့စစ်လေရင်ပြန်ရှစ်စင်းနဲ့ရဟတ်ရင်လည်းဆယ်စင်းကျော်လောက်ရှိတယ်။စုစုပေါင်း20နီးပါးလောက်ကျွန်တော်တို့တော်လိုင်းအင်အားစုတွေကြောင့်ထိခိုက်ပျက်စီးသွားတာရှိတယ်။တချို့ကလုံးဝပြတ်သွားတာရှိတယ်။အဲ့ဒါကိုကြီးကြီးအဖြစ်အထိုက်အလျောက်ခုခံကာကွယ်နိုင်တာရှိပါတယ်လို့ပြောပါတယ်။ဂျမန်စေအိုစုရဲ့လေချောင်းရံကိုလူလူအားကြိုတင်ကာကွယ်အသိပေးရန်ကြိုးစားနေပြီးနိုင်ငံတကာတွင်လည်းစေအိုစုထံလေရင်စီများတင်ပို့ရောင်းချမှုကိုပိတ်ပင်တားဆီးဖို့ကြိုးပမ်းနေတယ်လို့သမရယုံပြောရေးဆိုခွင့်ရှိသူကပြောကြားခဲ့ပါတယ်ရှင်။မလေးရှားနဲ့အာဆီယံအဖြစ်စေအိုစုရဲ့ရာဇဝတ်မှုတွေမှာကျန်းမာပါပတ်သက်မှုကိုဆုံးသတ်ဖို့ Justice for Myanmar တောင်းဆိုတဲ့သတင်းကိုဆက်လက်တင်ပြပေးပါဦးမယ်။မလေးရှားနဲ့အာဆီယံအနေနဲ့စေအိုစုရဲ့ရာဇဝတ်မှုတွေမှာကျန်းမာပါပတ်သက်မှုကိုအဆုံးသတ်ဖို့ Justice for Myanmar ကတောင်းဆိုလိုက်ပါတယ်။လက်ရှိအာဆီယံအလှည့်ကြောင်ဥက္ကဋ္ဌမလေးရှားကဆေးရဆွေးကောင်ကိုအေးအေးယူတာဝန်ခံစေဖို့လှုံ့ဆော်ရမယ့်အစားတွေးဆခဲ့ပါတယ်။မြောက်လန်ကငလင်းဘေးအကူအညီတွေကိုလက်နက်တပ်ဖွဲ့အသုံးပြုနေသူ၊လေကြောင်းတိုက်ခိုက်မှုတွေတိုးမြင့်လှုံ့ဆော်နေသူ၊အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကျူးလွန်နေသူဖြစ်ပါတယ်။ဆေးရဆွေးကောင်နဲ့ထိတွေ့ဆက်ဆံခြင်းကအဆိုပါဆိုးရွားရက်စက်မှုတွေကိုကျူးလွန်နေခြင်းသာဖြစ်ပါတယ်။ရာဇဝတ်မှုကြီးတွေကိုအားပေးကူညီနေတာရတမှာမလေးရှားနဲ့အာဆီယံနေဖြင့်စေအုပ်စုရဲ့ရာဇဝတ်မှုတွေမှာကျန်းမာပါပတ်သက်မှုကိုအဆုံးသတ်ပါမြန်မာပြည်သူတွေနဲ့တူရည်တည်ပါလို့ဖော်ပြထားပါတယ် Justice for Myanmar ဟာအကြမ်းမစေအုပ်စုရဲ့အကျိုးစီးပွားများကိုဖော်ထုတ်ဖွင့်ချကနိုင်ငံတကာကရည်ရွယ်ပိတ်ဆို့မှုများလုပ်ဖို့တောင်းဆိုတိုက်တွန်းထားမှုများလည်းရှိပါတယ်ရှင်မြန်မာပြည်အလဲပိုင်းမှာအပူချိန်များဆန်းချိန်တင်မြင့်တက်တဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။ဆစ်ရှောင်းနဲ့ငလျင်တန်းခန့်မိသားစုဝင်တွေအများဆုံးတည်ရှိရစကိုင်းမန္တလေးနဲ့မကွေးတိုင်းဒေသကြီးတွေမှာလာမယ့်လေးရက်အတွင်းအပူချိန်40ဒီဂရီစင်တီဂရိတ်ကျော်အထိမြင့်တက်လာမယ်လို့ရဲဘက်မိုးလေဝသစောင့်ကြည့်လေ့လာသူကထုတ်ပြန်ထားပါတယ်။ စစ်ဘေးရှောင်မိသားစုဝင်တွေတရှိရာအဆိုပါတိုင်းကြီးသုံးနိုင်အတွင်းကစကိုင်းမုံရွာပူဒလင်တွင်းရွာဆက်လင်းကြီးမြောင်ပလဲတမူမန္တလေးမြင်းမူတတဲဦးမြင့်ငယ်ကျောင်းဆက်တောင်သာမြင်းချက်နထိုးကြီးစင်ကိုင်းပခုတ်ကူအထက်မင်းလာရေစကြိုပေါ့ပခန်းကြီးစတဲ့မြို့နယ်ပေါင်း22မြို့ပါဝင်ပါတယ်ဂျမစစ်တက2022ခုနှစ်အာဏာသိမ်းပြီးတဲ့နောက်တနိုင်ငံလုံးကိုစစ်မျက်နှာဖွင့်ပြီးတိုက်ခိုက်ခဲ့ရမှာနေအိမ်ပေါင်း3000ကျော်မိရှုဖျက်ဆီးခံခဲ့ရပြီးအဲ့ဒီထဲမှာမှစကိုင်းတိုင်းဒေသကြီးကနေအိမ်ပေါင်း9000ကျော်နေပါနဲ့အများဆုံးဖျက်ဆီးခံခဲ့ရတာဖြစ်ပါတယ်။ဂျမစစ်တက်ကြောင့်လူပေါင်း3000ကျော်စစ်ဘေးရှောင်ခဲ့ကြရပြီးအများစုကခြေရွာတွေနဲ့ဝေးရရာမြေတွေကွေးမြေတွေမှာဖြစ်တယ်လို့စစ်ဘေးရှောင်နေကြရတာဖြစ်ပါတယ်ရှင်။ဆက်လက်တင်ပြပေးမယ့်သတင်းကတော့ဂျာမနီကမြန်မာနိုင်ငံငလျင်ထုတ်ပြန်ရေးအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီဖြင့်အမေရိကန်ဒေါ်လာ 1.5 သန်းကိုထပ်မံထည့်ဝင်မယ်ဆိုတဲ့သတင်းဖြစ်ပါတယ်။ဂျာမနီနိုင်ငံကမြန်မာနိုင်ငံငလျင်ထုတ်ပြန်ရေးအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီဖြင့်အမေရိကန်ဒေါ်လာ 1.5 သန်းကိုထပ်မံထည့်ဝင်မယ်လို့ AP23 ရဲ့ဂျာမနီသံရုံးရန်ကုန်ကသတင်းထုတ်ပြန်ပါတယ်။ဂျာမနီသည်မြန်မာနိုင်ငံတွင်ဆိုးရွားလာစွာသောငလျင်လှုပ်ခတ်ပြီးနောက်ရေဘော်ကူညီကယ်ဆယ်လုပ်ငန်းများကိုပံ့ပိုးကူညီရန်ဤထက်ဆောင်ရမုံငွေကိုထည့်ဝင်ခြင်းဖြစ်ပါသည်။ဤရမုံငွေထဲမှအမေရိကန်ဒေါ်လာ1,000,000ကိုမြန်မာနိုင်ငံဆိုင်ရာလူသားချင်းစာနာထောက်ထားမှုရမုံငွေ MHF သို့ပေးအပ်မှာဖြစ်ပြီး 1,500,000 ကိုပြည်တွင်းနှင့်နိုင်ငံတကာအစိုးရမဟုတ်သောမိဘဖွဲ့စည်းများထံမှတဆင့်ပေးအပ်မှာဖြစ်တယ်လို့ဖော်ပြပါသည်။ဆိုပါ 1,500,000 သည်2025ခုနှစ်တွင်မြန်မာနိုင်ငံတို့ဂျာမနီနိုင်ငံ၏ကနဦးပေးအပ်ထားသောအမေရိကန်ဒေါ်လာ10သန်းကျော်ကိုထပ်ဆောင်းခြင်းဖြစ်ပြီးကနဦးကူညီထဲမှအမေရိကန်ဒေါ်လာ 5.5 သန်းဟာမြန်မာနိုင်ငံဆိုင်ရာလူသားချင်းစာနာထောက်ထားမှုရမငွေ MHF တို့တိုက်ရိုက်ပေးထားတဲ့ကဲ့သို့ကမ္ဘာကူးလသမဂ္ဂရေးပေါ်တုံ့ပြန်ရန်နေရာဖြစ်တဲ့ UN Central Emergency Relief Fund CERF တို့လည်းပေးအပ်ထားပြီးဖြစ်ရာ CERF မြန်မာနိုင်ငံငလျင်တုံ့ပြန်ရေးအတွက်လက်ရှိရထားသောအမေရိကန်ဒေါ်လာ10သန်းနဲ့မှ5ဒေါ်လာစီတိုင်းကိုဂျာမနီမှလှူဒန်းထားခြင်းလည်းဖြစ်ပါတယ်။ဂျာမနီဟာ EU လူသားချင်းစာနာထောက်ထားမှုဆိုင်ရာ၄ချောင်းတရားမှတဆင့်ရေးပေါ်ထောက်ပံ့များကိုပံ့ပိုးကူညီပြီးငလျင်အပီးနဲ့ကာလရှည်အတွက်မြန်မာနိုင်ငံတွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာကြိုးပမ်းဆောင်ရွက်မှုများကိုဆက်လက်ကူညီဆောင်ရွက်သွားမယ်လို့ဖော်ပြပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့ကနေဒါနိုင်ငံမှာငလျင်ဘေးသစ်ဒေသပြန်လည်ထူထောင်ရေးအတွက်ရန်မုံငွေဒေါ်လာ1,000ရရှိခဲ့တဲ့သတင်းဖြစ်ပါတယ်။ကနေဒါနိုင်ငံမှာငလျင်ဘေးသစ်ဒေသပြန်လည်ထူထောင်ရေးအတွက်မြန်မာအင်အားစုများကအစားအသောက်များရောင်းချပြီးရန်မုံငွေရှာဖွေရမှာရန်မုံငွေဒေါ်လာ1,000ရရှိခဲ့တယ်လို့သတင်းရရှိပါတယ်။အားလုံးပါဝင်ပေးခဲ့ကြတဲ့ဇေယျ project လေးမှာအမြင့်ငွေ CAD 651ရရှိခဲ့ပြီးအဆိုပါလူငွေအား London Burmese Community မှာကိုတင်မောင်ထူအားလွှဲပြောင်းပေးအပ်ခဲ့တယ်လို့ GigaGain ကအသိပေးဖော်ပြပါဗျ။ငလင်ဘေးအတွက်ရမငွေဒေါ်လာ1,000ကိုရောက်ရှိသွားပါပြီ။ GigaGain ညီညီမများအားလုံးကျေးဇူးအထူးတင်ရှိပါတယ်။ဒီရမငွေအတွက်ဝယ်ယူအားပေးစားသုံးသူအားလုံးကိုကျေးဇူးတင်ရှိပါတယ်လို့London Burmese Community မှာကိုတမောင်ထူးကဆိုထားပါတယ်။ငလင်ဒေသပြန်လည်ထူထောင်ရေးအတွက်ကြီးကြီးမားမားများဟာမြန်မာစားတောက်များကိုအပြည်လအတွင်းချက်ပြုတ်ရောင်းချခဲ့တာဖြစ်ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့တာဂီကိုခန့်နဲ့ဂျေးမုံတို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်ဧပြီလ24ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်လီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပါတယ်။မိုးအခြေအနေကတော့စကိုင်းတိုင်းအထက်ပိုင်းမန္တလေးတိုင်းရှမ်းပြည်နယ်နေပြည်တော်ပဲခူးတိုင်းကယင်ပြည်နယ်ကယင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကျကျမိုးရွာသွန်းနိုင်ပြီးကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့တနင်္သာရီတိုင်းတို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။ကြံဒေသတွေမှာအများအပြားတာယာနိုင်ပါတယ်။နေပူချိန်ကြီးကတော့မြန်မာနိုင်ငံအလဲပိုင်းဒေသတွေနဲ့မြို့ဝကျွန်းပေါ်ဒေသတွေမှာ34ဒီဂရီစင်တီဂရိတ်ကနေ38ဒီဂရီစင်တီဂရိတ်အတွင်းကိုရောက်ရှိနိုင်ပြီးစကိုင်းတိုင်းပဲခူးတိုင်းရခိုင်ပြည်နယ်နဲ့အေရီတိုင်းအတွင်းကမြို့နယ်တချို့တို့မှာအပူချိန်42ဒီဂရီကနေ44ဒီဂရီစင်တီဂရိတ်အထိမြင့်တက်နိုင်ပါတယ်။မြို့ချိန်ကြီးကတော့မြန်မာနိုင်ငံတဝန်းလုံးမှာမြူကျဆင်းမှုရော့ကျနိုင်ပါတယ်ရှင
်။ Radio NUG သောတာရှင်များခင်ဗျာ။အခုတခါတော်လိုင်းကဗျာအစီအစဉ်မှာနေသွင်းတိုင်းရေးဖွဲ့ထားပြီးရွေးမှုခန်းစားရွတ်ဖတ်ထားတဲ့ငါသာစစ်သားစစ်စစ်တယောက်ဆိုရင်ဆိုတဲ့တော်လိုင်းကြပြကိုခန်းစားနားဆင်ကြရမှာဖြစ်ပါလေခင်ဗျာ
။ငါသာစစ်သားစစ်စစ်တယောက်ဆိုရင်နေစဉ်ဆိုခဲ့တဲ့တစ္ဆာတရားတွေနဲ့ငါတေရဲရဲ့ငါသာစစ်သားစစ်စစ်တယောက်ဆိုရင်ကျောင်းတော်ကြီးစီကတင်ခဲ့တဲ့စစ်ပညာတွေနဲ့ငါတိုင်းပြည်ကြီးရဲ့တတိုင်းမှာ အုတ်တချက်တဲတပွင့်အဖြစ်ကာကွယ်သူကြီးဖြစ်နေလောက်ရဲ့ငါသာစစ်သားဆက်စစ်တရားဆိုရင်မတည်ရတဲ့အမိန်နဲ့တရားတဲ့အမိန်ကိုခွဲခြားမသိတဲ့ခွဲစခွက်နဲ့တနက်ကင်နေကြတဲ့ငါရဲဘော်တွေကိုတတိုင်းတိုင်းပြတ်တက်ပြီးလောက်ရဲ့ငါသာစစ်သားဆက်စစ်တရားဆိုရင်ဓမ္မနဲ့အတ္တမကိုခွဲခြားသိတတ်ပြီးကိုကျိုးတမမအေလို့ရဲ့ဥကောင်းတဲ့စစ်သားကောင်းတယောက်ရဲ့ဒီစံတတော့အနိကပြတွင်ပြီးလောက်ရဲ့မအေလို့ရဲ့နောက်ကျောမှာထိုးတဲ့ဓာတ်ဟာလဲငါဖြစ်ပြီးလောက်ရဲ့ငါသာစစ်သားဆက်စစ်တယောက်ဆိုရင်ပြည်သူအတက်ကိုငါမတက်ပြည်သူစီပွားမထိပါပြည်သူပစ္စည်းမဖြတ်စည်းတဲ့ယဉ်ကျေးတဲ့စစ်တီတော်ဟာငါပဲဖြစ်လောက်ရဲ့ရေလိုလလိုကျင့်တဲ့စစ်တီတော်အဖြစ်ရှက်ကြောပြက်နေတဲ့တက်ဆက်ဖောက်လောက်ကောင်တို့ရဲ့ပခုံးသားအထက်ကကျဲပွင့်တွေကိုရီပွဲဖွဲ့ခြင်းရဲ့ငါဟာတနက်ဖျားကိုပြည်သူပတ်မလှည့်တတိပြက်နေတဲ့လူသက်သမားတွေရဲ့ကိုကျိုးစည်းဝါမှာငါမနေငါဟာပြည်သူအတွက်ပွင့်တဲ့စစ်တီတော်အဖြစ်ဝန်စာပြီးလောက်ရဲ့ငါသာစစ်သားဆက်စစ်တယောက်ဆိုရင်ပြည်သူစီယိုမှာခွေးစိတ်ဝင်နေတဲ့မအေလို့ရဲ့အသက်ကိုချိတ်ပြီးပြည်သူနှလုံးကိုတင်းကြုံပြီးလောက်ရဲ့ငါသာစစ်သားဆက်စစ်တယောက်ဆိုရင်ငါအမေအိမ်ငါပြန်တဲ့အခါအမေတာကြီးဟဲဆိုပြီးအမေကန်းတဲ့တပြေပန်းတဲ့ဂုံတိတ်ခါဆိုတာကိုငါလက်ပြနဲ့ငါဖွင့်ဆိုပြီးလောက်ရဲ့ငါသာစစ်သားဆက်စစ်တယောက်ဆိုရင်လေနေတွင်နိုင
်ပတရားမှုကိုဆန့်ကျင်သောတွေ့ဦးတမ်းများပွင့်လန်းသည်ပြည်သူအာဏာပြည်သူများတည်ရရှိဖို့လိုအပ်သည်
UNG မှဆက်လက်တင်ပြနေပါတယ်။ဒီကနေ့ညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာ Weekly News တပတ်တွင်းသတင်းများကိုຫນွေဦးတာတာကအရှိပိုးကရင်ဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။ဘောချနာဆိုင်ဗီဒီယိုအယူကြည့်ကိုလည်းလွှဲထောင်းပါစကဲကေထောင်းအကန်အကျုံးတဲ့နော်မလောပလောတံပါဖလောဖြာတချက်ခိုင်တော့စီလို့ယနေဦးတတလို့ချက်ပလက်နိုင်တယ်နော်လိတ်ချတဝအူမချုံးမနဲ့ချက်တာအကုန်လဲဒီကပောင်ယူခွိုင်းလောင်ပုတ်ဒါဝိဒါချက်တာယူမဖီအပြီမနီအမောင်နော်မကလီစင်မနီထာဝိဒါအတယူလူအခွင့်အရေးဝန်ဒူလောင်ထောင်းထောက်ထောင်းလိုက်ချက်ပလက်မန္တလေးတနာတပိတ်ချင်းတုကနာလိတ်ချတဝယူမချုံးမနဲ့ချက်တာအကုန်လဲဒီကပောင်ယူခွိုင်းလောင်ပုတ်ဒါဝိဒါချက်တာယူမဖီအပြီမနီအမောင်နော်မကလီစင်မနီထာဝိဒါအတယုလူအခွင့်အရေးစမဝန်ဒူလောင်ထထောက်ထောင်းဝိဒါလိုင်းနော်စီလိုနေထုံနေချည်ရဲ့နေအီဗလာချစ်ခုတကေကိုခွင်းနာလီရဲ့ချည်ရဲ့မီနီခါနော်မန္တလေးတနာပြည်ဦးလွင်ခရိုင်တပိတ်ချင်းတကနော်လေကြတဝအောင်မြင့်မှုအောင်ချဆိုင်ကေပြန်ဒီဆွေမျိုးစမှုလက်မှုခောက်အနိုင်ဟုန်ကကဦးချက်တော့ကေတောင်းအိုဤမချုံမနဲ့ချက်တာကုန်လေဒီကပောင်ယူနေခုခွိုင်းလောင်ဝိဒါပုံနေဖလို့ဒါဝိဒါချက်တာနော်စီလိုချက်ကေတောင်းပြီနော်ကျိုင်းထောင်းကျိုင်းလောင်ဖွင့်တာခွာဟူကဟမွတန်ကဒီဖိုးသားလကလောက်ဒီလောက်ချက်ကမလို့ချင်းနေကဘာသိကမလို့တဲ့ဘာထိုင်အိုဝိဒါနောစီလိုလူအခွင့်ရေးစမဝန်ဒူလောင်ထောင်းတော့ကမလို့တဲ့လောက်ချက်ချက်တန်းတူညီမြပေးမနီချက်ဆူးချက်ပါပေးမနီဒီတရားမြတ်တပ်ပေးမနီသူမအိုကီမီယာမမဖီဝိဒါကိုမချုံးမနဲ့ချက်တာအကုန်လဲကျူးလွန်ထားချက်လဖာဘာပြီးအပြီးမနီအမောင်ပေးမနီသူ မကလစ်စမနီထဝိဒါတာနော်လောဝိဒါစီလောချက်ပလန်နိုင်နေအနယူဂျီအစိုးရစက်သွက်ရေးတင်အချက်လက်ဒီနိပညာဝန်ဒူလောင်တာနော်ခမလို့အင်တာနက်စက်သွက်ရေးပြီးလက်ထုံတီပါအကောင်စက်သွက်ရေးကျဲအပလုံနိုင်ရထောက်ထောင်ပြီးဝေဝင်ရောက်ချက်ပလန်အနယူဂျီအစိုးရစက်သွက်ရေးတင်အချက်လက်ဒီနိပညာဝန်ဒူလောင်တာနော်ခမလို့အင်တာနက်စက်သွက်ရေးပြီးလက်ထုံတီပါအကောင်စက်သွက်ရေးကျဲအပလုံနိုင်ရထောက်ထောင်ပြီးဝေဝင်ရောက်နော်အနယူဂျီအစိုးရလိမ့်နေပိုင်မကလောက်ချက်ဖိုက်ချမအစီခင်စားလိုက်ထောက်ထောင်ဝိဒါအနိုင်ဖွင့်ဦးတရားပါစီလို့စက်သွက်ရေးတဲ့အချဲလဲဒီနိပညာစမာကုန်ဒူလောင်တောင်းတော့စကိုင်းတနောင်းမကွေးတနောင်းမန္တလေးတနောင်းတီခေါင်ကနောက်ကနောင်းဦးအဝိချလောင်တာလဖာအင်တာနက်စက်သွက်ရေးပေးလက်ထုတ်တီပါအကောင်စက်သွက်ရေးကျဲအပလုံးနေရထောင်းထောင်ပြီးဝေဝင်ရအောင်နော်တရားပါစီလို့ပြီးတော့လကစကိုင်းတနောင်းဖွင့်ဒုကနောင်းနေချင်းနေဒုကနောင်းတဝအပလုံးညီချိဟူပလုံးတော့ဖက်ဒရယ်နဲ့အင်တာနက်သုံးနီးရမဖီလောင်ဝိဒါနော်စီလို့အခါယူအထမနေတော့ဝိဖက်ဒရယ်နဲ့အင်တာနက်အကလက်သိနေလာတန်ထွန်းကအော်တောင်းရအောင်လို့စီလို့ချက်ပလန်အနိုင်တန်တိတ်တဝိချီထပ်ပြူဟာချက်လောင်ဖွင့်ပါထမဟာမိတ်တယ်နော်ဖီလောင်ချက်မနိုင်အောင်အောင်ဖီဝိဒါချက်ပလန်တိတ်တဝိချီထပ်ပြူဟာချက်လောင်ခါ KNU KNL တမဟာလိမ်မော့မော့ချက်လေးစဒီကန်ဒီပြပုံတိတ်တော့ချက်တာပါဝိမဟာမိတ်ချက်တိကရအကုန်လည်းနော် KNU မြိတ်တဝဲကရတမဟာလိမ်နော်အောင်အောင်လိုက်ပလိုက်ဖီလောင်ဝိဒါယူထောက်ထောင်ဝိဒါလိုက်နော်စီလို့အေဗရာချက်နေတာဒုံဝိချစ်ခွေတာအတောင်ဖွင့်ဒိတ်တာဝေးထီထပြူဟာချက်လောင်ဖွင့်ပါထာ KNL တမဟာလိဌာနချုပ်တာအကုန်လွယ် KNL တက်ရင်လက်ချီ KNL တက်ရင်ချစ်လက် KNL တက်ရင်နေရတဲ့ KNTO တက်ရင်လွေ KNU နေတဲ့ဝဲခရိုင်တိတော်ဌာန NUG ပြည်သူ့ကာကွယ်ရေးတပ်မတော်တဝဲခရိုင်တက်ရင်လက်တက်ရင်နေ FFD Federal Democracy အကောင်အကုန်လွယ် KTSF Carrington အတူတပ်ဖွဲ့ Dragon Square UAVအုပ်ပြင်းဒုက္ခနာ CTN ရဲ့အကုံလဲ KMPF ကရင်မြူသားရေးတပ်ဖွဲ့တဝဲပြည်သူလူမျိုးရေးတပ် TPLF Sky Control တာအကုံလဲ KWO KYO ကစက်တူဒုက္ခနာအကုကလန်တီအကုံလဲတဝန့်ချပီပိုင်အကုံလဲလောင်တာဖိုးစတဲ့လောက်ချက်အကောင်စိုက်ခုတ်စိုက်တာဘာအဝိဒါယူအောင်အောင်ဖီဘာဝိဒါနောစီလောပယောင်တာပီလောအလန်ပတုံထောင်းဖက်တွေကံပကုတ်ယူချက်စုချပါမနေအပုအဒုံဘာသာမထိုင်ပတုံထောင်းတာပေါင်းအဘူတယ်လဖာဖီလောင်ဝိဒာတာမကုတိချက်လီစီအိုဝိဒာယိုပါဒူယောင်ယောမနိုင်ဖီလောင်ဝိဒာနော်လောဝိဒာစီလောချက်ပလန်လောင်ကိုင်ထောင်းနော်ပယောင်တောက်တဲ့တိုင်ချလောင်တာဦးလီတလန့်ကိုခွိုင်းလောင်ပေါ်အကူကျုံတိုင်တောက်တာတဲ့ဤရင်ဖီအမြောက်တဲ့ယိုပြုံအော့ခူလောင်ထိုင်ဝေခေါင်ချန်ဦးချက်ပလန် KNL တောက်ချလောင်ဦးပယောင်တောက်ခွိုင်းလောင်ပေါ်အကူကျုံလောင်ထလန့်ဝေတိုင်ချလောင်တာဦးနော်တိုင်တောက်တဲ့ဤရင်ဖီအမြောက်တဲ့ယိုပြုံခူလောင်ထိုင်ဝေဒါခေါင်ချန်နော်တိုင်းချက်ပလန်လောင်ထကာဟာရှုတီမောင်ကာပိုလောဝိဒါစီလောအီဗီလန်နေချစ်လတောင်ကတနင်္သာရည်တနာတဝဲချက်လောင်တာတီခီကောင်ချက်လခောဖာကန်ချန်နာဘူလီကောင်ကနောမူအန်ခရိုင်ပူနယ်ယွန်းတဝဘူစာတဲ့နောဒါဝေးပယောင်တာဝန်နဲ့ချင်းနေကပောင်ယူလကူအိုဝေဝန်တာအောဝိဒါကွန်ရိုက်အီအလုတော်ထအလချီရံပါဝိဒါနောလောဝိဒါစီလောစတိဖာအလုတော်ထအဝန်လချီရံပါဝိဒါနောလောဝိဒါစီလောပြီးနောပယောင်တာယူအမ်အန်လချင်းတွေရဟဲ့ရလကူနောတဲ့ဒါဘာဝိဒါကိုခေါင်ချက်အနိုင်ကိုပယောင်တာအကုန်လဲအကာခုချီဂျိုင်းလောင်ဝိဒါနော်လောဝိဒါစီလောအေဗရာချစ်ခွေတောင်ခတဝဲချက်လောင်တာဖန်တီထပြူဟာတာချက်လောင်ယူ KNLD ချက်တိကရအကုန်လဲတိုင်တောင်နီဝိဒါနော်စီလောချက်တော့ကေထောင်ဒူဝိဒါအကဖန်တိုင်လခော့ဘာခေါင်ချက်အနိုင်ကိုဘောပီလောင်တီဘာတို့တိုင်တော်လကိုင်းနော်ချက်တော့ရထလန့်လဖာမာဘာဟီဖီဝိဒါတတိုင်ယူတိုင်ချက်ပလန့်တဲ့လောဝိဒါစီလောအခါယူဆိုင်ဖို့တိုင်တိကောင်ကန်ချက်နံဘူလီခေါင်ချက်ချက်လောင်တာတိုင်တောက်တာအနိုင်ခွေခြေရင်တမမနီဝိဒါချပိပိုင်ကုန်လေပိုင်နဲ့ကာကွယ်ရေးအကောင်လေရင်ပြည့်အမြောက်တဲ့နော်ထူလောင်ပြုံခွဲဝိဒါချလောင်နော်တရားပါစီလို့ကျွန်တော်ကလူအန်ယူဂျီရေဒီယိုစတောက်လဲထပ်ဖို့ဝယ်မှာကမ္ဘာတဲ့ကိုကလေစကုတ်ချတာဒီမှာလို့စာ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.8 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်ပါပြီ။မြန်မာနိုင်ငံလူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သူဖော်သားတွေကဆုတောင်းနေကြပါတယ်ရှင်။မိသားစုမျိုးတွေအစိုးရရဲ့ ဆက်သွယ်ရေးသတင်းအချက်အလက်တွေကိုညွှန်ကြားတာပါထုတ်လွှင့်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးပေါ်ပုံအောင်ရမည်